ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2018ခုနှစ်ကတည်းက22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမ်ဆက်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေးတံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုအပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားသိမ်းဖြစ်သတ်မှတ်ထားတဲ့ဆက်သွေးကြွအဖွဲ့ကအဖွဲ့ဝင်9ယောက်ရဲ့လောက်ရဟာတန်တရားဖြစ်စရာမလိုအောင်တတ်သိခိုင်းလုံတယ်လို့အမိန့်ကြေညာပြီးတဲ့နောက်မှာအစိုးရရှိနေတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှေ့ရောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လတရနေ့ကဂျမတ်အမူဂျာဟာဒင်းအစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆိုင်တစ်ခုကိုဝင်ရောက်စီးနှင်းပြီးတော့12နာရီကြာတစားကန်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနှင်းမှုအတွင်းမှာအီတလီလူမျိုး9ယောက်၊ဂျပန်လူမျိုး9ယောက်၊အမေရိကန်1ယောက်၊အိန္ဒိယလူမျိုး1ယောက်တို့တေဆုံးခဲ့ပါတယ်။ကွန်မန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအကြမ်းဖက်သမား9ယောက်လည်းတေဆုံးခဲ့ပါတယ်။မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်အူမူဂျာဟာဒင်းအဖွဲ့ကိုမတရားအသိမ်းအဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။